ီးရီးယားနိုင်ငံမြောက်ပိုင်းအလက်ပိုမြို့မှာအစိုးရကိုလူလာတဲ့လူမျိုးစုအဖွဲ့ဝင်တွေလို့လှုပ်ရှားသူတွေကပြောတဲ့လူ၄ဦးကိုအစိုးရစန့်ကျင်ရေးလက်နက်ကင်တွေကတပ်ပစ်လိုက်ပါတယ်။ဖမ်းမိထားတဲ့အစိုးရတပ်စခန်တွေကိုလက်နက်ကင်တွေကအင်ကာနေမှာတပ်ပစ်နေတာကိုရိုက်ကူးထားတဲ့ဗီဒီယိုကိုအင်တာနက်ပေါ်မှာတွေ့ရတယ်လို့ဗြိတိန်အခြေစိုက်စီးရီးယားလူအခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။လက်နက်ကင်တွေကဖျားသခင်ဟာကြီးကျယ်မြင့်မြတ်တယ်လို့ကြွေးကြော်အော်ဟစ်နေပြီးဖမ်းဆီးထားသူတွေကိုအစာအုပ်တစ်ခုတည်းကနေဆွဲထုတ်လာပြီးတော့ rifle တနက်တွေနဲ့ပစ်တတ်တာကိုဗီဒီယိုရိုက်ကူးထားပါတယ်။တေဆုံးသွားသူတွေရဲ့ခန္ဓာကိုယ်တွေကိုလည်းမြေပြင်ပေါ်မှာတွေ့ရပါတယ်။အသက်ခံလိုက်ရသူတွေထဲကတယောက်ဟာစီးရီးယားသမ္မတဘက်ရှာ el assad ကိုတစ်ဆာခံတဲ့ပြည်သူ့စစ်အဖွဲ့တစ်ခုရဲ့ခေါင်းဆောင်ဖြစ်တယ်လို့လူအခွင့်ရေးအဖွဲ့ကပြောပါတယ်။စီးရီးယားနိုင်ငံမှာ18လကြာလာပြီဖြစ်တဲ့ပုံကန်ထကြွမှုအတွင်းအစိုးရစန့်ကျင်ရေးလက်နက်ကိုင်တွေဟာအခွင့်အရေးလူခွင့်ရေးချိုးဖောက်မှုအများပြားကိုကျူးလွန်ခဲ့တယ်လို့လူခွင့်ရေးအဖွဲ့တွေကစွပ်စွဲထားပါတယ်။သမ္မတအာဆတ်ကိုလိုလားတဲ့ပြည်သူစစ်တွေနဲ့အစိုးရတပ်တွေကတော့အစိုးရဆုံးချိုးဖောက်မှုတွေကိုကျူးလွန်ထားကြတယ်လို့ပြောပါတယ်။